အာဖဂန်နစ္စတန်နိုင်ငံကာဘူးလေဆိပ်မှာလာမယ့်24နှစ်ကနေ36နှစ်အတွင်းနောက်ထပ်တိုက်ခိုက်မှုတစ်ခုနဲ့ကြုံရနိုင်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကစနေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အမေရိကန်နဲ့မဟာမိတ်နိုင်ငံတွေကသူတို့နိုင်ငံသားတွေနဲ့တာလီဘန်တွေလက်ကနေလွတ်ဖို့ပြည့်တဲ့အာဖဂန်တွေကိုဟာမိတ်ကာဇာ၏နိုင်ငံတကာလေဆိပ်ကနေခေါ်ထုတ်နေတာပါ။အာဖဂန်ကနေအမေရိကန်တပ်တွေရုတ်သိမ်းနေပြီးလေကြောင်းသေမှုအကြီးအကျယ်လှုပ်ဆောင်နေတဲ့ဒီလေဆိပ်မှာရှိတဲ့အမေရိကန်တပ်တွေကိုအကာအကွယ်ပေးဖို့သမ္မတဘိုင်ဒန်ကအမေရိကန်တပ်မှုတွေကိုညွှန်ကြားပါတယ်။တောက်ကြနေမှာယာနဲ့ချီတဲ့အမေရိကန်နိုင်ငံသားတွေပေါမယ်လူပေါင်း 6,800 လောက်ကိုခေါ်ထုတ်နိုင်တယ်လို့သမ္မတရဲ့ကြေညာချက်မှာဖော်ပြပါတယ်။အမေရိကန်တပ်တွေထွက်ခွာသွားပြီးတဲ့နောက်ပိုင်းအာဖဂန်ကနေထွက်ခွာလိုသူတွေကိုအကူအညီပေးဖို့ပြင်ဆင်နေတာတွေနဲ့ပတ်သက်ပြီးစနေနေ့မှာဆွေးနွေးခဲ့တာပါ။လေဆိပ်နားမှာပောက်ကွဲမှုဖြစ်ပွားပြီး48နာရီမပြည့်ခင်မှာပဲအာဖဂန် IS စစ်သွေးကြောအဖွဲ့ IS Khorasan ကိုအမေရိကန်တပ်တွေကအဝေးထိန်း drone နဲ့တိုက်ခိုက်ပါတယ်။ဒီဖွဲ့ရဲကလေးစိမ့်နာဘုံဖောက်ခွဲဖို့စီစဉ်သူလို့တတ်မှတ်သူကိုအမေရိကန်တပ်တွေကပြစ်မှတ်ထားတိုက်ခိုက်တာဖြစ်ပြီးနိုင်ငံပြည်နယ်နဲ့ပြုတ်လုတဲ့ဒီတိုက်ခိုက်မှုဟာအရသာထိခိုက်မှုတစုံတရာမရှိဘူးလို့ပြောပါတယ်။အခုလို့အမေရိကန်ရဲ့ပြစ်မှတ်ထားတိုက်ခိုက်မှုဟာဒီလောက်နဲ့ပြီးသွားမှာမဟုတ်ဘဲကာဘူးလေးစိမ့်နာချက်စပရင်းနဲ့အသေးခံဘုံခွဲတိုက်ခိုက်မှုဟာပအဝင်ပတ်သက်နေသူမှန်သမျှကိုဆက်ပြီးလိုက်လံချေမှုမယ်လို့လည်းသမ္မတကပြောပါတယ်။